ပြည်ထောင်နိုင်ငံမှာမေလ9ရက်နေ့ကျင်းပမဲ့ဒုတိယကြော်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အလေအလက်ဝါဒီအမန်နျူအယ်မက်ခရွန်နဲ့အမျိုးသားရေးဝါဒီမရင်းလပန်တို့ကြိုးစားမဲဆွယ်နေကြပါပြီ။နိုင်ငံစည်းလုံးမှုအတွက်မက်ခရွန်ကိုရွေးချယ်ကြဖို့ပြည်ထောင်သမ္မတကိုယ်တိုင်ကတိုက်တွန်းနေချိန်မှာပဲမရင်းလပန်ကတော့သူသားလျင်ပြည်ထောင်နိုင်ငံအတွက်ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှာဖြစ်တယ်လို့ပြောနေပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ပထမကြော်သမ္မတရွေးကောက်ပွဲပေါ်ပြည်သူတွေရဲ့အမြင်နဲ့ဒုတိယအကြော်ရွေးကောက်ပွဲအတွက်အလားအလာတွေကိုမဆုမြတ်မောင်ကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
။ဧပြီလ23ရက်နေ့တုန်းကပြင်သစ်မှာကျင်းပခဲ့တဲ့ပထမအကြော်ရွေးကောက်ပွဲမှာဘဲတမနာလောင်းမှာအပြတ်အသတ်အနိုင်မရခဲ့တဲ့အတွက်မဲ24ရာခိုင်နှုန်းရခဲ့တဲ့အမန်နျူအယ်မက်ခရွန်နဲ့27ရာခိုင်နှုန်းကျော်ရခဲ့တဲ့မရီလပန်တို့ဒုတိယအကြော်ရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်။လူမှုရေးဆိုင်ရာမူဝါဒတွေမှာလဝဲပဲရင်းတဲ့အလဲအလက်ဝါဒီအမန်နျူအယ်မက်ခရွန်ကိုမဲပေးချဖို့အတွက်ပြင်သစ်သမ္မတဖရန်ဆွာအော်လွန်အပါအဝင်အထူးကနိုင်ငံရေးသမားတွေကတိုက်တွန်းနေကြပါတယ်။EU ဥရောပတမကတွေကနေထွက်ရေးနဲ့နိုင်ငံတဲကိုနိုင်ငံသားတွေဝင်ရောက်အခြေချခွင့်ပိတ်ပင်မယ်ဆိုတာမျိုးအများအကြိုက်ဆောင်ကိစ္စတွေနဲ့မဲဆွယ်နေတဲ့လက်ရဇွန်အမျိုးသားရေးဝါဒီမရီလပန်သာတမရဖြစ်လာခဲ့ရင်နိုင်ငံရဲ့စီးလုံးမှုပြိုကွဲနိုင်တယ်လို့တမရအော်လွန်ကတင်းလာနေကပဲပြောကြားခဲ့ပါတယ
် L'extrême droite diviserait profondément la France stigmatiserait une partie de nos concitoyens.
လရဇုန်နဲ့ကြောင့်ပြည်သူနိုင်ငံမှာကြီးမားတဲ့သဘောထားကွဲမှုတွေဖြစ်လာပါလိမ့်မယ်။မူလလူမျိုးစစ်မြစ်နဲ့ကိုယ်ကွယ်ယုံကြည်မှုကြောင့်ပြည်သူနိုင်ငံသားတချို့ခွဲခြားဆက်ဆံခံရနိုင်ပါတယ်။ပြည်သူသမ္မတနိုင်ငံရဲ့လွတ်လပ်မှုနဲ့အခြေခံသဘောတရားတွေကိုထိခိုက်နိုင်ပါတယ်။ဒီလိုအန္တရာယ်တွေရှိနေတဲ့အတွက်ကျွန်တော်အနေနဲ့ဘာမှမဖြစ်သလိုတိတ်တိတ်နေလို့မရတော့ပါဘူး။ကျွန်တော်အတွက်ရွေးစရာကရှင်းပါတယ်။အီမန်နွယ်မက်ခရွန်ကိုကျွန်တော်မဲပေးပါမယ်။
တင်းနှင်းကနွေနေရွေးကောက်ပွဲမှာတတိယနေရာရခဲ့တဲ့ပြင်သစ်ဝင်ကြီးချုပ်ဟောင်းဘဟိုလက်ရာရင်ဖွန်ဆွာဖီယွန်ကလည်းသူ့ကိုထောက်ခံသူတွေအနေနဲ့ဒုတိယအကြော်ရွေးကောက်ပွဲကြရင်အမန်နျူအယ်မက်ခရွန်ကိုမဲပေးပါလို့ရွေးကောက်ပွဲမှာရှုံးနိမ်ကြောင်းဝန်ခံတဲ့မင်ကွန်းနဲ့မှထည့်ပြီးတော့ပြောကြားသွားခဲ့ပါတယ်။ဒါ့အပြင်ပြင်သစ်ဆိုရှယ်လစ်ဝါဒီခေါင်းဆောင်တွေကလည်းအမန်နျူအယ်မက်ခရွန်ကိုမဲပေးထောက်ခံဖို့တိုက်တွန်းမှုတွေလုပ်နေကြပါတယ်။အမျိုးသားရေးဝါဒီမရီလပန်ကတော့မစ္စတာမက်ခရွန်ရဲ့လုံခြုံရေးမူဝါဒတွေဟာအားနေတယ်လို့တင်းလာနေမှာပဲထပ်ပြီးပြောကြားခဲ့ပါတယ
် pour attirer leur attention sur des sujets éminemment importants aujourd'hui celui du terrorisme islamiste dans le moins
ပြင်သစ်ပြည်သူတွေကိုအစ္စလာမ်အကြမ်းဖက်ဝါဒီတွေရဲ့ရန်ကနေကာကွယ်ဖို့သူ့ရဲ့ပြိုင်ဘက်အမန်နျူအယ်မက်ခရွန်မှာခိုင်မာတဲ့အစီအစဉ်တွေမရှိဘူးလို့မရီလပန်ပြောသွားတာဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်နေတဲ့ပြင်သစ်နိုင်ငံမှာဒီလိုပြောကြားချက်တွေကြောင့်ပဲပထမအကြော်ရွေးကောက်ပွဲမှာသူဒုတိယမဲအများဆုံးရခဲ့တာဖြစ်ပါတယ်။သူ့ရဲ့မူဝါဒအများစုဟာပြင်သစ်လူမျိုးတွေကိုပဲရှေ့ရှုလွန်ပြီးတော့အမျိုးသားရေးဝါဒပြင်းထန်လွန်းနေလို့တချို့ကလည်းမြင်ကြပါတယ်။အထူးသဖြင့်လူငယ်ပိုင်းတွေနဲ့အမြင့်ကျယ်တဲ့ပြင်သစ်လူမျိုးအများစုကမရီလပန်ကိုမကြိုက်ကြဘူးလို့ပြင်သစ်မျိုးတော်ကအထက်တန်းပြဆရာမမတ်သူစာကပြောပါတယ်။
ကျမပဝင်းချင်းကျမအလုတ်ကန်ကျမနဲ့အတူလုံနေတဲ့သူတွေအများစုကတော့လပန်ကိုတော်တော်ကြောက်ကြသူ့ရဲ့အတွေးခေါ်တွေဟာဒါတော်တော်ကြီးအစွန်းရောက်လွန်နေပေါ့နော်ကျမចောင်းသားတွေအများစုကသူတို့ပြင်သစ်လူမျိုးစစ်စစ်တွေများတယ်ဒီចောင်းသားတွေဟာတော်တော်ကိုပညာရေးလေးလာစစ်စစ်ထားတဲ့ចောင်းသားတွေမျက်စိပေါ်နာပွင့်နေအဲသူတို့ကိုယ်တိုင်အများစုလူငယ်အများစုကလည်းလပန်ကိုမကြိုက်ကြဘူးနောက်ပြီးတော့ယူရိုထဲကထွက်မယ်ဆိုတဲ့ idea ကိုလည်းမကြိုက်ကြဘူးအဲတကားမရှိဒါမှမရှိတွားခွင့်လာခွင့်လူငယ်တွေအတွက်ရှိတဲ့တခြားနိုင်ငံတွေမှာသူတို့ language အတွက်ဖြစ်ဖြစ်အလုပ်ကိုင်းဖြစ်ဖြစ်သူတို့အခုဆိုလွယ်လွယ်ကူကူတွားလာလှုပ်ရှားပြီးတော့ရနေကြတယ်။နောက်စီးပွားရေးနဲ့ပတ်သက်ရင်လည်းအခွန်တွေပါတယ်အလုပ်ရှုပ်စရာမလိုဘူး။အဲ့အတွက်ဒီပြင်သစ်နိုင်ငံရဲ့စီးပွားရေးကဒီပုံမှာတော်တော်ကြီးတည်မြင်နေပါတယ်။မကောင်းတဲ့ဟာတွေလည်းရှိမှာပေါ့နော်။ကောင်းကျိုးနဲ့ဆိုးကျိုးတွေဟာပုံများမယ်ချိန်ကြည့်ရမှာပေါ့နော်
။ဒီမက်ခရွန်ကိုကြည့်မယ်ဆိုရင်သူကစီးပွားရေးဘက်ကလာတာပေါ့လေ။ဒီအုပ်ချုပ်ရေးဘက်မှာအတွေ့အကြုံမရှိဘူး။နောက်တစ်ခုအသက်ကလည်းတိတ်ငယ်လွန်းနေဆိုတော့တကယ်လို့များသူတက်လာမယ်ဆိုရင်ပြဿနာတွေကိုတကယ်ကင်တွယ်နိုင်မယ်လို့ရောသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေအများစုနောက်သူ့ကိုမဲပေးဖို့စဉ်းစားနေတဲ့မဲဆန္ဒရှင်တွေအနေနဲ့ရောအဲ့ဒီကိစ္စကိုလက်ခံနိုင်လားသူဓမ္မရတာဖြစ်လာခဲ့ရင်ကင်တွယ်နိုင်မယ်လို့ရောထင်ပါလားရှင့်
ဟုတ်ကဲ့သူ့ကိုမဲပေးခဲ့တဲ့ကျမတို့အနေနဲ့တွေးတာကတော့ဟုတ်ပါတယ်မခွန်ကသူအတွေ့အကြုံရှိသေးပါဘူးအသက်ကလည်းငယ်သေးတယ်ဒါပေမဲ့ဒါတွေကအဓိကမဟုတ်ပါဘူးဒီမိုကရေစီနိုင်ငံဆိုတာကတမတားကသူတယောက်တည်းနိုင်ငံကြီးကိုအုပ်ချုပ်တာမှမဟုတ်တာသူ့ရဲ့အစိုးရနဲ့လက်တွဲပြီးတော့အုပ်ချုပ်ရတာလေသူ့ရဲ့အစိုးရသူဖွဲ့စည်းတဲ့အစိုးရနဲ့သူနိုင်ငံကြီးကိုအုပ်ချုပ်သွားမယ်ဆိုတော့သူတယောက်တည်းဆိုပြီးတော့ကျမတို့မမြင်မိပါဘူးသူဟာအတွေ့အကြုံတွေနည်းတင်နေမယ်ဒါပေမဲ့သူ့အစိုးရနဲ့သူအတူတူပူးပေါင်းပြီးတော့သူအစိုးရရဲ့ထောက်ပံ့မှုနဲ့သူနိုင်ငံကြီးကိုအကောင်းဆုံးဖြစ်အောင်အုပ်ချုပ်သွားလိမ့်မယ်လို့မျှော်လင့်ပါတယ်ရှင့
်အလေအလက်ဝါဒီမက်ခရွန်အပေါ်လ လက်ရရင်းတွေရောလက်ဝဲရင်းတွေကပါမဲပေးချဖို့စဉ်းစားနေကြတာတွေ့ရတယ်လို့ပါရီမျိုးတော်မှနေထိုင်သူမတ်သူစာကပြောပြပါရတယ်။လက်ရဆွန်တမရလောင်းမရီလက်ပန်ကတော့ပြင်သစ်နိုင်ငံအတွက်အဆုံးဖြတ်ပေးမယ်အချိန်ရောက်နေပြီမို့သူ့အနေနဲ့ National Front Party ခေါင်းဆောင်နေရာကနေဆင်းမယ်လို့ French 2ပြင်သစ်ရုပ်သံဌာနကိုတင်းနှလာနေကပဲပြောကြားခဲ့ပါရတယ်။အကယ်လို့သာသူသာအနိုင်ရခဲ့ရင်တော့ပြင်သစ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးတမရဖြစ်လာဖို့ရှိပါတယ်ရှင်။